ရန်ကုန်တိုင်းမြန်ကုန်းမြို့နယ်နဲ့အင်းစိန်မြို့နယ်အတွက်မှာဒီနေ့ဘုံပေါက်ကွဲမှုတွေ၅ကြိမ်ထပ်မံဖြစ်ပွားခဲ့တယ်လို့မြို့ကန်တွေကပြောပါတယ်။ပေါက်ကွဲမှုတွေဖြစ်ပြီးတဲ့နောက်စစ်ကောင်စီတပ်တွေဘက်ကရက်ကွက်တွေအတွင်းမှာပစ်ခတ်မှုတွေရှိခဲ့တယ်လို့လည်းပြောပါတယ်။ဒီအကြောင်းပြည်စုံကိုတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ရန်ကုန်မြို့ကမြန်ကုန်းမြို့နယ်နဲ့အင်းစိန်မြို့နယ်တွေမှာတော့ဒီနေ့မှာဘုံပေါက်ကွဲမှုတွေနဲ့အတူပစ်ခတ်မှုတွေလည်းဖြစ်ပွားခဲ့ပါတယ်။မြန်ကုန်းမြို့နယ်ပြည်နောင်တံတားအနီးကသမိုင်းတရက်ကွက်မှာတော့ဒီနေ့နေ့တယ်နှစ်နာရီကျော်လောက်ကဘုံပေါက်ကွဲမှုနှစ်ကြိမ်ဖြစ်ပွားခဲ့ပါတယ်။ရန်ကုန်မြို့နယ်လူမှုကြီးကြပ်ရေးဌာနဦးစီးမှုရုံးနဲ့ပြည်တွင်းခွန်များရုံးသားမှပေါက်ကွဲမှုဖြစ်တာလို့သမိုင်းတရက်ကွက်မှာနေထိုင်သူဒေသခံတဦးက VOE ကိုပြောပါတယ်
။နှစ်နာရီခန့်လောက်ကစဖြစ်တာဗျ။နှစ်နာရီခန့်လောက်မှာတလုံးပေါက်တယ်။အတန်ကျေတော့ကျေတယ်။အဲ့ဒါလည်းပြည်တယ်ဒါပေမဲ့နှစ်နာရီ၄၀နာရီလောက်ကတခါထည့်ပြီးတလုံးခတ်တော့တယ်။လောရကရုံးနဲ့အခုရုံးသားမှပေါက်ထားလို့ဆိုရမယ်။သူကအဲ့မှာတက်ဆဲထားပြီးတော့ဘုနာပါဆိုသူတို့ကားတော့ပြင်းမဖြစ်တော့ဘူးအဲ့နာကိုသူလမ်းအောင်ပိတ်ထားတာကျင်းနေကြကျင်းနေဆိုတာကျွန်တော်တို့ရတော့သူတို့ရုံးနေဆိုရင်လမ်းနှစ်လမ်းသုံးလမ်းမချတာဘူးကျွန်တော်တို့ရတော့သူတို့ရုံးနေဆိုရင်လမ်းနှစ်လမ်းသုံးလမ်းမချတာမဲ့သူတို့ကြိတ်မမကိုကြားရတယ်ခင်ဗျာ
ပေါက်ကွဲမှုကပြင်းထန်တဲ့အတွက်ထိခိုက်ဒဏ်ရာရတာတွေရှိနိုင်တယ်လို့သူကပြောပေမဲ့ပေါက်ကွဲမှုဖြစ်ပွားပြီးတဲ့နောက်စစ်ကောင်စီတပ်တွေဘက်ကရက်ကွက်အတွင်းမှာပစ်ခတ်တာတွေစစ်ဆေးတာတွေတင်းတင်းကြပ်ကြပ်လုပ်နေတာကြောင့်ဘလောက်ထိထိခိုက်ဒဏ်ရာရတယ်ဆိုတာအတိမပြုနိုင်ဘူးလို့လည်းဆိုပါတယ်။ဒါနဲ့ပတ်သက်ပြီး VOE အနေနဲ့လည်းအခုချိန်ကျော့တရားအတိပြုနိုင်ရင်တော့မရှိသေးပါဘူး။ပေါက်ကွဲမှုဖြစ်ပြီးတဲ့နောက်စစ်ကောင်စီတပ်တွေဘက်ကရက်ကွက်တွေအတွင်းမှာတနက်တီနဲ့ဇက်တိုက်ပစ်ခတ်တာတွေရှိခဲ့ပြီးတော့အချက်30လောက်ထိရှိတယ်လို့လည်းသူကစပြောပါတယ်။
အထမတချင်ဖြစ်တဲ့ပေါက်တဲ့ချိန်မှာကြလိုက်ပြီးတော့ပြစ်တာကအခုဆံကတမအုပ်ဒီကိုအဓိကထားပြီးလိုက်ပြတဲ့ပုံနဲ့ဆိုအဲ့ဒါကိုလိုက်ပြတဲ့လိုက်ပြနေပြီးလဲပြီးတော့လမ်းကြီးလမ်းနေတဲ့အထိကလိုက်ပြီးဝင်ပြီးတော့ပြစ်တဲ့ပုံနဲ့ဖြစ်တာခဏအချက်30လောက်တော့ကြတော့ချောက်ဆွဲပြီးပြစ်တဲ့ပုံနဲ့ဖြစ်တယ်ခဏဒီပြတဲ့ခါတော့တခါဖြစ်ပြီးတဲ့ချိန်မှာတော့ထပ်ပြတဲ့ပြည့်စွတ်နေရာကြီးရေးပြီးပြစ်တဲ့ပုံနဲ့အတောင်ကြရတယ်ခဏ
ဒါပြင်ပေါက်ကွဲမှုဖြစ်ပွားခဲ့တဲ့အချိန်မှာသမိုင်းတရက်ကွက်အတွင်းရောက်ရှိနေသူမျိုးကန်နောက်တူကလည်းသူကြုံတွေ့ခဲ့ရတဲ့အခြေအနေကို VOE ကိုအခုလိုပြောပါရယ်
။မဖြစ်ခင်တနအိဝဲကျော်တော့ကအဲ့မှာရောက်နေပါတော့။ကျောင်းဒီတော်ကျွန်တော်တို့ကဟိုဟုတ်ကဲ့ဒီလမ်းကျော်တော့မှာဟောမျိုးရှိတော့အဲ့မှာသွားတယ်။ဒါပေမဲ့အဲ့ဒီနေရာကအနည်းငယ်ပိတ်ရတာတော့တပတ်ခြေရက်ကျော်ကောက်ရှိသွားတယ်။လူရောစပိန်ရောဘာမှပြိမဖြစ်တာပေါ့တော့။အဲ့လိုမျိုးပြိဖြစ်တာဟုပေါက်တယ်ဆိုတော့ကျွန်တော်လည်းအိမ်ပေါ်မှာဆိုတော့မကြည့်ဘူး။အိုးတော့ကိုရောအိမ်ပေါ်မှာရဲဘာမှလုပ်လို့မရဘူးဒီ။ကျွန်တော်ကလည်းပြန်နေလာတာဆိုတော့အာညနေ3က4နိုင်တော့မှကျွန်တော်အပြင်ပြန်လာတာပေါ့။ဟိုသူတို့ညိမ့်ပေါ့လေ။ဘာသူကဘာလုပ်မှန်းသိဘူး။နှလုံးပေါက်တာပေါ့။ပေါက်ပြီးတော့တိုင်းနဲ့ပြည်တာတော့အချက်3 4တော့ရှိတယ်။ဟိုတွေ့လို့ပြည်တာလားမတွေ့လို့ပြည်တာလားတော့ဒီချာတော့မသိဘူးကြာ။ပြည်တာကတော့ကို3 4ရောက်ပဲဇုံပဲကြည့်ကြတာမျိုးတော်တော်ပဲဟိုဆက်သက်လိုက်ကြည့်သူပဲ
။အခုပေါက်ကွဲမှုဖြစ်ပွားခဲ့တဲ့နေရာမှာမျိုးနဲ့အခွန်ရုံးနဲ့လာဝကရုံးလိုဌာနဆိုင်ရာရုံးတွေရှိတာကြောင့်လုံုံရေးတွေတင်းကျပ်ထားပြီးအခုနောက်ပိုင်းရင်အသွာလာတွေကိုခွင့်မပြုတော့ဘဲလမ်းပိတ်ထားတာဖြစ်တယ်လို့မျိုးကန်လေးကပြောပါတယ်။အဲ့လိုလမ်းပိတ်တာတွေနဲ့လုံုံရေးတွေတင်းကျပ်ထားတဲ့ကြားကပဲအခုလိုပောက်ကွဲမှုဖြစ်ပွားခဲ့တာပါ။ဒီပောက်ကွဲမှုကြောင့်အဲ့နားတဝိုက်မှာတော့စစ်ကောင်စီတပ်ဖွဲ့ဝင်တွေကစစ်ဆေးမှုတွေလမ်းပိတ်ဆို့တာတွေရှိတယ်ဆိုပြီးတော့တမိုင်းတရက်ကွက်ဒေသခံကပြောပါတယ်။
ဖြစ်တဲ့အချိန်မှာတော့ကားကြီးကိုစစ်တယ်လို့ကြားတယ်ခင်ဗျ။ညနေမှာမှမတက်ချင်တာကြောင့်သူရင်းကားကြီးစေကားကြီးရောက်ပြီးလုံလုံးချာချာပြေး။ဘက်ကထိပ်ဒီဘက်ထိပ်ကိုသူကလမ်းပိတ်လိုက်တဲ့သဘောဖြစ်ကြတာပေါ့ခင်ဗျ။ဒီလိုလာတဲ့ဆိုရင်ကိုယ်ဟိုအခုကျွန်တော်တို့ဆက်ဆိုဆက်မတဲ့ရုံးတရတဲ့လူတွေဆိုရင်ရုံးပြန်လာမှအဆင်မပြေဘူးဖြစ်တယ်။နောက်နေ့မှလည်းလူတွေကညာတာပြီးအလုပ်ထွက်ကြတာဖြစ်ပါလား။
ဒါပြင်ဒီနေ့မနေ့ပိုင်းကလည်းအင်းစိန်မြို့နယ်အတွင်းမှာဘုံ၃လုံးပောက်ကွဲခဲ့ပါသေးတယ်။မနေ့၈နာရီခွဲလောက်ကနေ၉နာရီကြာမှအင်းစိန်မြို့နယ်အတွင်းကကားမတ်တိုင်တွေမှာပောက်ကွဲမှုတွေဖြစ်ပွားခဲ့တာဖြစ်ပြီးတော့ထိခိုက်ဒဏ်ရာရတာမရှိဘူးလို့ပြည်တွင်းသတင်းတွေမှာတော့ဖော်ပြနေပါတယ်။မင်းည10နာရီခွဲလောက်ကလည်းကြီးမနိုင်မြို့နယ်အထွေထွေရုံးနီးမှာပောက်ကွဲမှုဖြစ်ပွားခဲ့တယ်လို့မျိုးကန်တူက VOE ကိုပြောပါတယ်။ပြီးခဲ့တဲ့ February 1ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဆီအာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဇက်တိုက်ဖြစ်ပေါ်လာခဲ့သလိုပောက်ကွဲမှုတွေပြစ်ခတ်တိုက်ခိုက်မှုတွေဟာလည်းနိုင်ငံတော်မှာနေ့စဉ်လို့ဖြစ်ပေါ်နေပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ